ဆင်းရဲတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာယောဂါပိုးပြန့်ပွားမှုမရှိအောင်အကူအညီပေးဖို့နဲ့လူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်ဖို့ဒေါ်လာငွေဘီလီယံနဲ့ချီပြီးလိုအပ်နေတာကြောင့်အကူအညီရန်ပုံငွေကိုတိုးမြှင့်ချထားပေးဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဒီကာယောဂါအတွက်မတ်လ25ရက်နေ့ကကနဦးဖြစ်တဲ့ဒေါ်လာ2ဘီလီယံတောင်းခံခဲ့တာအတွက်1ဘီလီယံကျော်ရန်ပုံငွေရလာတာဟာအစကောင်းတဲ့လက္ခဏာဖြစ်ကြောင်းနဲ့အခုရန်ပုံငွေပိုးပြီးတိုးဖို့လိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကြေညာပြည်နယ်မှာပြောပါတယ်ကမ္ဘာတလောဒီယောဂါပိုးပြန့်နှံ့မှုကိုတားဆီးနိုင်မှုနဲ့လူသန်းပေါင်းများစွာကိုအကာအကွယ်ပေးနိုင်မှုကုလသမဂ္ဂဟာဒေါ်လာ 6.8 ဘီလီယံလိုအပ်နေတယ်လို့ပြောသွားတာပါဒီကယောဂါဟာကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာဆူဆူဝါဝါထိခိုက်ဆင်းနိုင်တာဖြစ်ပြီးဒါဟာကမ္ဘာကြီးတစ်ခုလုံးအတွက်အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကထပ်တလဲလဲသတိပေးနေတာဖြစ်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လော့ကော့ကလည်းဖွံ့ဖြိုးဆဲနိုင်ငံအများအပြားမှာနောက်3လကနေ6လအတွင်းဒီကာယောဂါဖြစ်ပွားမှုအခြေအနေဟာအထွတ်ထိပ်ကိုရောက်အောင်မှာမဟုတ်ဘူးလို့ခန့်မှန်းထားပေမဲ့လက်ရှိအချိန်မှာကိုပဲအလုံးလက်မဲ့ဖြစ်ပြီးဝင်ဝင်မရှိတာစားမရိတ်ကမလုံမလောက်ဖြစ်နေတာနဲ့ကလင်းငယ်တွေကိုကာကွယ်ဆေးထိုးမပေးနိုင်တာလို့အနှုတ်လက္ခဏာဆောင်တဲ့အနေအထားတွေတွေ့နေရတယ်လို့ပြောပါတယ်။WFP ကဘာဆန်းနှက်ရိတ်ကအစီအစဉ်ဖွဲ့အကြီးကဲကလည်းလက်ရှိမှာဒီကယောဂါပြဿနာအပြင်ဆန်းနှက်ရိတ်ကပြဿနာပါကြုံနေရတာဖြစ်ပြီးအခုချိန်မှာဒါကိုအရေးတူမလုပ်ဆောင်မှုဆိုရင်ကဘာကြီးမှာအခုထက်အဆတရာပိုပြီးဆိုးလာနိုင်တယ်လို့သတိပေးပါတယ်။ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကျေသပရင်းနေ့အထိ Coronavirus ကယောဂါပိုကူးစက်ခံရသူဟာကဘာတလွှားမှာ3,800ကျော်ရှိနေပြီးတေဆုံးရသူက2,600ကျော်ရှိနေပြီဖြစ်ပါတယ်။